ရခိုင်မျိုးသားအဖွဲ့ချုပ် ULAAA ဟာရခိုင်ပြည်မှာလူမျိုးရေးမုံတရားပေါ်မှာအခြေခံတဲ့အဖွဲ့အစည်းမဟုတ်တဲ့အကြောင်း ULAAA ရဲ့ခေါင်းဆောင်ကပြောပါတယ်။တစ်ဆက်တည်းမှာပဲအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလက်ရှိအချိန်ထိတိတာမြင်သာတဲ့တိုးတက်မှုမရှိကြောင်းကိုလည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီကံဒီနယ်ပြည်မှာရခိုင်ကမ်ရော AA နဲ့အစိုးရကမ်ရောကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက် Facebook ကလူမှုကွန်ရက်စာမျက်နှာတွေမှာလည်းလူမျိုးရေးအရာအပြန်အလှန်တိုက်ခိုက်မှုတွေမြင့်တက်လာချိန်မှာအခုလိုပြောဆိုလိုက်တာပါရခိုင်မျိုးသားအဖွဲ့ချုပ် ULAAA ဟာလူမျိုးရေးအမုန်းတရားပေါ်အခြေမခံကြောင်းကိုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်စီဦးစီးချုပ်တဲ့ဖြစ်တဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပတ်စံမြို့မှာဒီလ18ရက်နေ့ကကျင်းပတဲ့ဝါကြည်ငင်ငင်းချရေးတည်ဆောက်မှု230ပြည့်အခမ်းအနားကိုတက်ရောက်စဉ်ဒီသတင်းစာရှင်းလင်းပွဲကျင်းပချိန်မှာအခုလိုပြောဆိုတာပါ
အခုတခါတလေပြောဆိုကြတယ်ကျွန်တော်ကြားမိတယ်ရခိုင်ပေါ်မှာအမုန်းကြီးအောင်ပေါ့လေဖြစ်ဖြစ်လာပြီဆိုတော့ဒီနိုင်ငံရေးကိုသိနာမှုတွေလူတွေကျင်းပကြတော့လူမျိုးရေးခံစားချက်တွေရှိကောင်းရှိသက်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ UAD ရဲ့ policy ရဲ့ policy မှာတော့လူမျိုးရေးအမုန်းကြီးအကိုအခြေခံပြီးလုပ်တဲ့အလုပ်မရှိပါဘူး။ဘာသာမတူတာလို့လူမျိုးရေးမတူတာလို့ကျွန်တော်တို့စိတ်ရှိဖို့သိခံဖို့ပေါ့လေ။ harmony ဖြစ်ဖို့အတွက်ကျွန်တော်တို့မှာဒါလက်ညှိုချက်တွေချပြီးမှလုပ်ဆောင်ရဖြစ်ပါတယ်။
ဒီသတင်းစာရှင်းလင်းပွဲမှာပဲ ARSA လက်နက်ကိုင်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာမရှိကြောင်းညှင်းဆိုခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကဆင်းရဲဒုက္ခကြုံနေရတဲ့မွတ်စလင်လူမှုအတိုင်းဝိုင်းကိုလည်းစာနာကြောင်းထည့်သွင်းပြောဆိုပါတယ်တမ်ဘော်နဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာ AA အဖွဲ့ဟာအခြားမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ PSLF, DNLA, PLAN, MNDJP, MNDAA, COGAT စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အတူအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။ဒီလိုတွဲဆုံမှုတွေရှိခဲ့ပေမဲ့လည်းထိရောက်တဲ့အဖြေမရှာနိုင်သေးသလိုတိုးတက်မှုရေရေရာရာဘာမှမရှိဘူးလို့လည်းဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ
်။ကျွန်တော်ကတော့စိတ်တိုးတက်မှုရှိတယ်လို့မသုံးသပ်ဘူး။တခါတခါဒီအရင်ကမြန်မာနိုင်ငံကောင်ပိုင်းကဝင်တော့လက်မှတ်ထိုးထားတဲ့အခွင့်အရေးတကယ်ထုတ်ပြန်ချက်တွေကိုကျွန်တော်ကြားမိတယ်။အနည်းငယ်ပြောချင်တယ်။ဆွေးနွေးပွဲတစ်ခုလုပ်ရဲပြန်ဖြတ်လာတိုင်းကျွန်တော်တို့တိုးတက်မှုရှိတာအချင်းချင်းလည်းပြောတယ်တကယ်ဆိုဘာမှလည်းအဆင်မပြေဘူး။ရှေ့လည်းမရောက်ဘူးနောက်လည်းမရောက်ဘူးဒီတိုင်းပဲ။အဲ့ဒီအချိန်မှာပြည်သူလူထုကိုအချင်းမပြေဘူးနဲ့ပြည်တယ်လို့လည်းမပြောသင့်ပါဘူး။ဒါတော့ long message ပေးတာတကယ်လို့ကျွန်တော်ယူဆတယ်။အခုကျွန်တော်တို့ထိတွေ့မှုမှာဆက်ဆံမှုမှာတော့ကျွန်တော်တို့ပြောကြတာတော့ရှိတယ်ဒါပေမဲ့ပြောပါတော့တိုးတက်မှုတွေတော့မရှိသေးဘူးကျွန်တော်တို့လုပ်ချင်ဆန္ဒတွေကိုတော့ပေါ်ပြနေကြတာပေါ့အခုလည်းပဲကျွန်တော်တို့30ရက်နေ့မှာဒီမြောက်ပိုင်းလေးဖွဲ့ပေါ်ကကျွန်တော်တို့တွေ့ဖို့ရှိပါတယ်တွေ့ဖို့ရှိတယ်ဆိုတော့အဲ့ဒီမှာပိုင်လက်ဆွဲတိစတွေကိုတော့ပြောဖြစ်မယ်ဖြစ်ပါတယ်အရင်ကလည်းကျွန်တော်တို့ပိုင်လက်ဆွဲတိစကိုပြောခဲ့ကြတယ်ဒါပေမဲ့အချင်းမပြေဘူးပေါ့တိုက်ပွဲတွေဖြစ်လာတယ်အခုအဲ့ဒီကိစ္စကိုပြန်ပြောမယ်ပြောမယ်ဆိုရင်လည်းအစိုးရအဖက်ကဖြစ်ချင်တာလည်းကျွန်တော်တို့ဖက်ကဖြစ်ချင်တာတော်တော်လေးကိုညှိပြီးမှယူရအောင်ပါဖြစ်ပါတယ်
လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပေါ်သဘောထားကိုတော့အခုလိုဆက်ပြောပါတယ
်။ NCA ကိစ္စနဲ့ပတ်သက်ပြီးဒီနေ့မနေ့ပါလဲကြောင်းစန်းစုကြည်စီကလည်းသူ့ရဲ့သံတော်တော်မှာပေါ်ပြထားတာသိရတယ်။ဒီ NCA နဲ့ပတ်သက်ပြီးကျွန်တော်တို့စဉ်းစားကြရတယ်အများကြီးရှိတယ်။ကျွန်တော်တို့ဒီရခိုင် ULA အဖွဲ့အစည်းအနေနဲ့ဆိုရင်တော့ဒီ NCA ကိုကျွန်တော်တို့အဖွဲ့အစည်းအကုန်လုံးအတွက်ပေါ့လေနော်ဒီဟာတစ်ခုနဲ့ဒီရောက်တဲ့စာတန်းတစ်ခုလို့တော့ကျွန်တော်တို့မယူဆထားဘူးဒီဟာမှာဖြစ်ဆက်ကြရတယ်ကြောင်းရတယ်လူအောင်တယ်လို့ကျွန်တော်တို့သုံးသပ်ထားပါတယ
်ဒီသတင်းစာရှင်းလင်းပွဲမှာဒန်းသူကြီးနဲ့ကိုပိုင်ပြဌာန်းခွင့်ကိုရရှိရင်ငင်းချမ်းရေးရရှိမှာဖြစ်ကြောင်းလည်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးအစိုးရကြံ့မော်နဲ့အေအေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီနှစ်နှစ်ဦးပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကမြို့ရွာတွေအနီးအနားမှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်ဆောင်ပြည်သူတွေ3000ကျော်အထိမြင့်တက်လာနေပါတယ်